NUG မြို့သားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ဒုတိယအုပ်ချုပ်ရေးအရာရှိ Isabel Komen တို့တောက်တာနေ့တုန်းကအမေရိကန်ပြည်ထောင်စုမှာတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံကလက်ရှိပဋိပက္ခတွေပြင်ရှင်းနိုင်ရေးနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ USAID ကထုတ်ပြန်ကြေညာခဲ့ပါတယ် USAID ရဲ့ဒုတိယအကြီးအကဲက NUG အပါအဝင်မြန်မာဒီမိုကရေစီရေလှောင်ရှားမှုကိုထောက်ခံအားပေးကြောင်းနဲ့မြန်မာပြည်သူတွေနဲ့အတူယက်တီပါကြောင်းပြောဆိုခဲ့ပါတယ်ဒါအပြင်ရိုဟင်ဂျာတွေနဲ့ငင်းကြံစွာဆန္ဒပြခဲ့တဲ့ဒီမိုကရေစီလိုလားသူတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့ဆိုရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်အရေးယူသွားဖို့ကိုလည်းရည်တည်ပါကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ NUG ကိုတော့စစ်ကောင်စီကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံအတော်များများကတော့မြန်မာအရေးဖြစ်ရှင်းဖို့ NUG နဲ့တွဲဆုံဆွေးနွေးတာတွေလုပ်လို့ရှိပါတယ်။